ခရစ်စမတ်နဲ့နှစ်သစ်ကူရုံးပိတ်ရက်အတွင်းအမေရိကန်ပြည်ထောင်စုမှခရီးထွက်နေကြသူတွေဟာတင်းကျပ်တဲ့လုံခြုံရေးဒုက္ခအပြင်ဆိုးဝါးတဲ့ရာသီဥတုဒဏ်ကိုပါရင်ဆိုင်နေကြရပါတယ်။အမေရိကန်မစ်ဒ်ဝက်စ်ဒေသနဲ့တောင်ပိုင်းဒေသတွေမှာထူထပ်တဲ့စီးနှင်းတွေကြောင့်အမေရိကန်လေကြောင်းလိုင်းတွေကခရီးစဉ်ရာပေါင်းများစွာကိုခရစ်စမတ်နေ့စနေနေ့မှာဖျက်သိမ်းခဲ့ပါတယ်။နေ့မုံတိုင်းဟာအခုနိုင်ငံအရှေ့ပိုင်းကမ်းရိုးတန်းဒေသပဲစီကိုရွှေ့ရှားသွားလာနေတဲ့အတွက် VOA ရုံးရှိတဲ့ Washington တခါ New York နဲ့ Boston မြို့တွေမှာငါးလက်မကနေပြီးတော့ဆယ်လက်မအထိနှင်းတွေကျပြီးလေပြင်းတိုက်ခတ်လိမ့်မယ်လို့မိုးလေဝသပညာရှင်တွေကကြိုတင်သတိပေးထားပါတယ်။နှစ်သစ်ကူရုံးပိတ်ရက်ကာလဟာ American လူမျိုးအများအပြားအတွက်ကွဲကွာနေကြတဲ့မိသားစုတွေနဲ့ပြန်လည်ဆုံတွေ့ကြခြင်းဖြစ်ပါတယ်။ဒါကြောင့်ဒီလိုခရီးအထွက်များတဲ့အချိန်မျိုးမှာအကျန်းဖက်သမားတွေကအပူအအေးခံနိုင်အောင်လုပ်ထားတဲ့တစ်တာတွေထဲမှာဖောက်ခွဲရေးပစ္စည်းတွေကိုခိုးဝှက်ထည့်ထားနိုင်တယ်ဆိုပြီးတော့ထောင်လိုက်ရေးတတိပေးချက်တွေကြောင့်တည်ယူပို့ဆောင်ရေးဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကလေဆိပ်လုံခြုံရေးတွေကိုတိုးမြှင့်တင်းကျပ်ထားပါတယ်။